ဖေဖော်ဝါရီလဇန်ကလေးကတိုက်ပွဲတွေဖြစ်ပွားနေတဲ့ကချင်ပြည်နယ်ပူတာအိုမြို့နယ်မှာဒီရက်ပိုင်းမှာလည်းစစ်ကောင်စီတပ်နဲ့ KIA PDF ဖူးပေါင်းတပ်တွေအကြားတိုက်ပွဲတွေဆက်လက်ဖြစ်ပွားနေပါတယ်။စစ်ကောင်စီဘက်ကတိုက်ရင်အားထပ်မံဖြစ်တင်းနေတာကြောင့်စီရင်တင်မာမှုတွေဆက်လက်မြင့်တက်နေပါတယ်တိုက်ပွဲဖြစ်ပွားရာနေရာအနီးကျေးရွာကဒေသခံ 9,000 ကျော်လောက်ဟာလဲတောတောင်တွေထဲမှာပုန်းရှောင်ခိုလုံနေရပါတယ်ဒီအကြောင်းရန်ကုန်ကပေးပို့တဲ့သတင်းကိုတော့ကိုနေညာကပြောပြမှာပါခင
်ဗျကချင်ပြည်နယ်ပူတာအိုမြို့နယ်မှာစစ်ကောင်စီတပ်တွေနဲ့ KIA နဲ့ PDF ပူးပေါင်းတပ်တွေတိုက်ခိုက်နေကြပါတယ်လက်ရှိအခြေအနေအရတိုက်ပွဲတွေရပ်ဆိုင်းမဲ့အလားအလာမရှိပဲစီရင်တင်မာမှုတွေပိုပြီးမြင့်တက်နေတယ်လို့ KIA ကချင်လူမျိုးရေးတပ်ရဲ့ကြံကြားရေးတာဝန်ခံဘုံမူကြီးနောဘူးက VOA ကိုပြောပါတယ
်။အဲ့တက်ကတက်ပွဲအချိန်နဲ့အခုလဲဒီ KIA တက်ကနဲ့လဲစခန်းလေးကြီးနိုင်တဲ့အနေထားတော့မဟုတ်ပါဘူး။နောက်ပြီးတော့အစ်ကောင်စီတက်ကလည်းစီအားလေရတော့မနေ့ကလည်းဒီနဲ့ဂျမတူးထားတာဖြစ်ထားတာတွေ့ရပါတယ်။ဆိုတော့စီရဲ့အချိန်နဲ့တော့ဒီမှန်နဲ့ဆုံးဖြစ်ပါတယ်။ရက်တက်တဲ့အနေထားတော့မဟုတ်ပါဘူးခင်ဗျာ။အခုဒီစင်တပ်ပုံဆိုတဲ့ဒီဒီကောင်စီရဲ့တက်ခါမှာတော့သူရှိရဲ့နေညနေပိုင်းပေါ်တော့အစ်ကနဲ့ဆက်ဖြစ်တာဖြစ်ပါတယ်
။ဖေဖော်ဝါရီလ1ရက်နေ့ကလည်းပူတာအုံမြို့နယ်အတွင်းရှင်ကန်ဘွမ်းစွမ်ပီယန်နဲ့လုံရှာရန်ကစစ်ကောင်စီတက်စခန်း3နေရာကို KIA နဲ့ PDF တပ်တွေဝင်ရောက်တိုက်ခိုက်ခဲ့ပြီးချိန်ကလေးကအဲ့ဒီနေရာတွေဘက်မှာတိုက်ပွဲတွေဖြစ်ပွားနေတာပါ။လက်ရှိတိုက်ပွဲဖြစ်တဲ့ရှင်ကန်ဘွမ်းတောင်ကုန်းနီအင်စီယန်နဲ့စွမ်ပီယန်ကျေးရွာကဒေသခံ1000ကျော်ဟာအခုချိန်ထိတောတောင်တွေလည်းဆက်လက်ပုန်းခိုနေရတယ်လို့စွမ်ပီယန်ဒေသခံတူကပြောပါတယ်။လုံရှာရန်ရွာဘက်မှာလည်းတောတောင်တွေထဲတိမ်းရှောင်နေရသူခမန်းကြီးတပေါင်းလောက်ရှိကြောင်းလုံရှာရန်ရွာကန်တူကပြောပါတယ
်။ဒီနေ့လည်းအကုန်လုံးဖိတ်ကြတယ်။ဆက်ကိုရရင်စံပြောစံကပ်ကုန်တယ်။ဆက်မှဖြစ်တယ်လို့ပြောရမလို့ရတာ။လုံရှာရန်ဆက်မှဆက်ရဲ့စောင့်လို့အကုန်လုံးဖိတ်ကြည့်နေချင်။တချို့လည်းကျနာအကုန်လုံးရောက်နေပြီ။တချို့လည်းကြာတော့တပေါင်းလောက်ရှိနေတာ။အရင်ရလည်းဒီနေ့
ပူတာအုံမျိုးကစေဘေးဆောင်ဒုက္ခတွေတွေကိုကူညီနေသူတူကတော့လုံရှာရန်ရွာကတိမ်းရှောင်နေသူအနည်းဆုံး 9,000 ကျော်လောက်ရှိနိုင်ကြောင်းခန့်မှန်းထားပါတယ်။လုံရှာရန်ဒေသခံတွေဟာဒီလာဇန်တိုက်ပွဲတွေဖြစ်ပွားကြတဲ့ကတိမ်းရှောင်နေရတာပါ။တချို့ကနေအိမ်တွေခဏပြန်သွားပြီးအစားအသောက်ရိတ်ခါတွေပြန်ယူကြပေမဲ့အများစုကတောတောင်တွေထဲမှာပဲဆက်လက်ပုန်းခိုနေရတာပါ။စွမ်ပီယန်ကျေးရွာကိုဖေဖော်ဝါရီ3ရက်နေ့ကစစ်တပ်ကလေကြောင်းကနေတိုက်ခိုက်ခဲ့ပြီးဒေသခံ၅ဦးထိခိုက်ခဲ့သလိုနေအိမ်ချို့လည်းပျက်စီးခဲ့ပါတယ်။အဲဒီလိုလေကြောင်းတိုက်ခိုက်မှုတွေလုပ်တဲ့အတွက်လဲဒေသခံအများအပြားဘေးလွတ်ရာကိုထွက်ပြေးပုန်းခိုနေရပါတယ်။ဖေဖော်ဝါရီလ15ရက်နေ့ကလုံရှာရန်ရွာနဲ့ငားမိုင်အကွာဖတ်မာရွာမှာတိုက်ပွဲဖြစ်ပွားခဲ့ပြီး16ရက်နေ့မှာတော့ရွာသားတချို့ထွက်ပြေးတိမ်းရှောင်စင်မှာစစ်ကောင်စီတပ်ကပြစ်ခတ်တာကြောင့်ဖတ်မာရွာကလင်မယားနှစ်ဦးသေဆုံးခဲ့တယ်လို့ကချင်သတင်းမီဒီယာတွေကသတင်းထုတ်ပြန်ကြပါတယ်။ဒီသတင်းနဲ့ပတ်သက်ပြီးVOA အနေနဲ့တိကျအတည်ပြုလို့မရခဲ့ပါဘူးခင်ဗျာ။